ခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကရခိုင်ပြည်နယ်မြေပုံမြို့နယ်မှာတပ်မတော်နဲ့အေးအေးရခိုင်တပ်ဖွဲ့တိုက်ပွဲတွေဖြစ်လို့ရွာသား 2,000 ကျော်လောက်ထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာသွားခိုလုံကြရပါတယ်။ဒါဟာ2019ကုန်ကြိမ်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာကိုပြသလိုက်တာဖြစ်ပြီးဒုက္ခသည်အရေအတွက်ကလည်းတသိန်းနီးပါးရောက်လာပြီလို့ကူညီနေတဲ့အဖွဲ့တွေကဆိုပါတယ်။2016စက်ခွန်ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့တန်းတဝဲကျော်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းမြန်မာနိုင်ငံထဲပြန်ဝင်မလာကြသေးပါဘူး။အဲ့ဒီစားစစ်တွေဒုက္ခသည်စခန်းမှာပိတ်မိနေတဲ့မွတ်စလင်ဒုက္ခသည်တွေရခိုင်ပြည်နယ်ပြင်ပမြန်မာနိုင်ငံအတွင်းပိုင်းကိုခိုးဝင်ခြင်းဖမ်းဆီးခံရမှုတွေကလည်းဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ရခိုင်ပြည်နယ်မှာငိုရှိနေပြီးသားပြဿနာတွေပြင်းကြီးမသွားတဲ့အပြင်ပြဿနာတွေပဋိပက္ခတွေတစ်ခုပြီးတစ်ခုတိုးလာနေတာပဲတွေ့ကြရပါတယ်။လာမယ့်2020ခုနှစ်ရခိုင်ပြည်နယ်မှာဘာတွေဆက်ဖြစ်လာမလဲဆိုတာရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ပါစိုးရိမ်ပူပန်ဖို့ကောင်းတဲ့အနေအထားမျိုးပါအဲ့ဒီကြောင့်လေ့လာတင်ပြသွားပါမယ
်လာမယ့်2020ပြည့်ခဲ့မှာလဲရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့အေးအေးတက်ဖွဲ့တိုက်ပွဲဖြစ်ပွားမှုရော့ကြမဲ့အရေးလက္ခဏာသိမတွေ့ရပါဘူးအကြောင်းကတော့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့အေးအေးထိပ်ပိုင်းခေါင်းဆောင်တွေရဲ့ပြောဆိုချက်တွေမှာသူတို့အနေနဲ့ရခိုင်ပြည်နယ်ကစီရေးပဋိပက္ခကနေနောက်ဆုတ်သွားမယ့်အနေအထားမျိုးပါဝင်တာမတွေ့ရလို့ပါပဲ။အေးအေးဟာအင်အားတစုံတရာရှိပြီးလူထုထောက်ခံမှုလည်းရနေတာမို့တက်မတော်ဘက်ကလွယ်လွယ်နှိမ်နှင်းနိုင်မှာမဟုတ်ပါဘူး။အခြားတစ်ဖက်မှာလည်းတက်မတော်ဟာတရားဝင်တက်မတော်တရက်ဖြစ်နေတာကြီးရည်လီတက်ဖွဲ့စုံဖွဲ့စည်းထားနိုင်တာကျေပြင်းနဲ့အင်အားအရင်းမြစ်ရှိနေတာမို့တက်မတော်ကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ခွာသွားအောင်အေးအေးတက်ဖွဲ့ကဆွမ်းဆောင်နိုင်မှာမဟုတ်ပါဘူးအခုလိုအခြေအနေမျိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကရင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကတက်တည်ပြခဲ့ပြီးဖြစ်ပါတယ်အဲ့ဒီမှာဖြစ်ပွားခဲ့တဲ့စည်ရေးပဋိပက္ခကြောင့်နစ်နာရသူတွေကတော့ဒေသခံတိုင်းသားတွေဖြစ်ပြီးအသက်သေဆုံးဒဏ်ရာရကြတာဒုက္ခသည်စခန်းတွေရောက်ပြီးဘဝမျောလင်းချက်မဲ့သွားတာမျိုးလည်းကြုံကြရပါတယ်။အဆိုးဆုံးကတော့စစ်ပွဲရှည်ကြရင်ရှည်ကြသလောက်ဒေတာရင်းကလူမျိုးစုတစ်ခုလုံးရဲ့စီးပွားရေးပညာရေးလူမှုရေးအဖက်ဖက်ကနှိမ့်ကျသွားခဲ့တာမျိုးပါပဲ။လက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေတရားဝင်နေရပြန်လာတာမျိုးမရှိသေးတာကြောင့်မြမအစိုးရအနေနဲ့နိုင်ငံတကာဖိအားဒဏ်တွေရင်ဆိုင်နေရဆဲပါဒုက္ခသည်စခန်းကိုရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အနေအထားဟာဘလို့အခွင့်အရေးဘလို့အနေအထားရမှပြန်လာမယ်လို့တောင်းဆိုပြီးမြမအစိုးရကိုနိုင်ငံရေးတိုက်ပွဲစဉ်နဲ့ပုံတံမျိုးဖြစ်နေတာကြောင့်လွယ်လွယ်ပြန်လာကြလိမ့်မယ်လို့မှမျော်မှန်းနိုင်ပါဘူးတကယ်လို့များကုလသမဂ္ဂရဲ့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကနေဂျီနိုဆိုက်အမှုမှာမြမနိုင်ငံအပေါ်ဂျားဖြစ်အမိန့်တစ်ခုခုချမှတ်ပေးလိုက်တယ်ဆိုရင်အဲ့ဒီဒုက္ခသည်တွေပြန်လာရေးပြဿနာပိုချာပိုဆိုးသွားနိုင်စရာအကြောင်းရှိနေပါတယ်
။အဲ့ဒီတန်းတွဲကျော်လောက်ရှိတဲ့ဒုက္ခသည်တွေနေရပြန်လာရေးပြဿနာမရှင်းသေးနိုင်ခဲ့။လူတစ်သိန်းလောက်ရှိမဲ့စစ်တွေဒုက္ခသည်စခန်းကမူစင်တချို့လူမောင်ခိုကူးသူတွေရဲ့အကူအညီနဲ့ဧရာဝတီတိုင်းပဲခူးတိုင်းကနေတစ်ဆင့်ရန်ကုန်ဘက်ထွက်ခွာတာဥပဒေအရအဲ့ဒီလူတွေဟာခွင့်ပြုချက်မရှိဘဲရခိုင်ပြည်နယ်အပြင်ဘက်သွားခွင့်မရှိဘူးဆိုပြီးအာဏာပိုင်တွေကဖမ်းဆီးတချို့ကိုထောင်ချတချို့ကိုနေရပြန်ဖို့လုပ်နေတာစတာတွေနေစဉ်ရက်ဆက်မြင်တွေ့နေကြရပါတယ်။ဒီပြဿနာတနည်းအားဖြင့်စစ်တေဘက်ကဒုက္ခသည်စခန်းဖြစ်တဲ့ရေးပြဿနာပြေလည်အောင်မဖြေရှင်းနိုင်ရင်နိုင်ငံတကာကနေနောက်ထပ်ရောက်လာနိုင်တဲ့ပြဿနာကြီးတစ်ခုဖြစ်သွားနိုင်ပါတယ်။ရခိုင်ပြည်နယ်မှာတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီမံကိန်းကြီးတွေရှိနေပါတယ်။အေးတပ်ဖွဲ့ဌာနချုပ်ဟာတရုတ်နယ်စပ်မှာအခြေစိုက်တာကြောင့်တရုတ်အစိုးရနဲ့လည်းအဆက်ဆံရှိပြီးတရုတ်စီမံကိန်းတွေကိုအနောက်ရှက်ပေးမှာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်တွေကတရုတ်ရည်နှီးမြှုပ်နှံမှုတွေပြဿနာကြီးကြီးမှမကြုံရမှာမဟုတ်ပါဘူး။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ကလဒံပြည့်ဘက်ဆုံစီမံကိန်းကြီးကတော့အင်းနဲ့တပ်မတော်တိုက်ပွဲတွေကြောင့်လက်ရှိမှာကိုပဲပြဿနာမျိုးစုံကြုံနေရပြီးနောက်ပိုင်းစီမံကိန်းအကောင့်ထဲပေါ်လာရင်မှလည်းအနောက်ရှက်တွေအများကြီးကြုံရနိုင်ပါသေးတယ်။အဲဒီလိုပြဿနာတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာနိုင်ငံတကာကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာရေးဆိုတာကိုလည်းလောလောဆယ်မမျှော်မှန်းနိုင်သေးပါဘူး
။အရေးကြီးတာကပြည်သူတွေရဲ့စာဝင်နေရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပါ။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့မောင်တော်ခရိုင်မြောက်ပိုင်းကမွတ်စလင်တွေရဲ့ဒေသမှာအစအဖွဲ့ရဲ့အကြမ်းဖက်မှုတက်မတော်ရဲ့တံပြန်နှိမ်နှင်းမှုတဆက်တည်းအဖက်ဖက်ကနေလုံခြုံရေးတင်းကျပ်မှုတွေကြောင့်2016အောက်တိုဘာနောက်ပိုင်းကလေးကရေလုံငန်းပါဝင်တမွေးဝန်းကျောင်းစီးပွားရေးလုပ်ငန်းအတော်များများပျက်စီးခဲ့ပြီးသားဖြစ်ပါတယ်။အခုတခါအေးအေးနဲ့တက်မတော်တိုက်ပွဲတွေကြောင့်အဲ့ဒီဧရိယာတွေကရခိုင်တိုင်းရင်းသားအတော်များများဒုက္ခသည်စခန်းတွေမှာ သွားခိုလုံနေရတယ်လို့မတည်ငြိမ်မှုကြောင့်ကျန်သူတွေရဲ့စီးပွားရေးလုပ်ငန်းတွေလည်းကျဆင်းပြီးကြီးလန့်စာစာအခြေအနေရောက်ကုန်ပါတယ်။ဒီအတွက်ဖွံ့ဖြိုးရေးဆိုတာကိုလည်းမျှော်မှန်းလို့ရနိုင်တော့မှာမဟုတ်ပါဘူး။အဲ့ဒီလိုပြဿနာမျိုးစုံနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကိုကယ်တင်ဖို့ဆိုရင်အေးအေးနဲ့တက်မတော့အပြစ်ခက်ရစဲကြဖို့လိုပါတယ်။ပြစ်ခက်တိုက်ခိုက်မှုမရက်စဲနိုင်မချင်းနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းပေါ်မှာဖြေရှင်းကြဖို့စိတ်မဝင်စားမချင်းပြဿနာတွေမပြေလည်နိုင်တယ်လို့ပြည်သူတွေဆင်းရဲဒုက္ခရောက်နေကြအောင်မှာဖြစ်ပါတယ်။အခြားတစ်ဖက်မှာတော့မြမအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မဆွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်းတော့မြောက်ပိုင်းမှာကျန်နေတဲ့မွတ်စလင်တွေရဲ့လူခွင့်ရေးရလာအောင်တပ်မွေးဝန်းကျောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေစက်ပြီးအကောင့်ထဲပေါ်ပေးရပါလိမ့်မယ
်အခြားတစ်ဖက်မှာတော့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်မောင်တော်မြောက်ပိုင်းမှာကျန်နေတဲ့မွတ်စလင်တွေလူခွင့်ရေးရလာအောင်တမွေးဝမ်းကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေစက်အကောင့်ထဲပေါ်ပေးရပါလိမ့်မယ်ဒီပိုင်းနဲ့စစ်တွေဘက်ကဒုက္ခသည်စခန်းတွေထဲရောက်နေတာ6နှစ်9နှစ်ရှိပြီဖြစ်တဲ့တသိဝန်းကျင်ရှိမဲ့ဝစင်ဒုက္ခသည်တွေအရေးကိုလည်းအချိန်မဆွဲပဲလက်တွေ့ကြကြဖြေရှင်းပေးဖို့လိုပါလိမ့်မယ်။အဲဒါလိုဖြေရှင်းရမှာအစိုးရအနေနဲ့တပ်မတော်ကိုရောရခိုင်တိုင်းသားခေါင်းဆောင်တွေကိုပါစီယုံဆွဲဆောင်ဖို့လိုပါလိမ့်မယ်။ဒီလိုမှမဟုတ်ပဲဘယ်အသီးသီးကပါဝင်ပတ်သက်သူအားလုံးကိုယ်ယူဆတဲ့ကိုဘုံနေမြဲကြားနေမြဲငကူတိုင်းတိုက်မြဲခိုက်မြဲလောက်ကင်မြဲဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဟာစီယုံချုပ်ရေးအောက်ရောက်သွားတာဒါမှမဟုတ်ရခိုင်ဟာကြရှုံးပြည်နယ်အဆင့်ရောက်သွားတာမျိုးဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်